မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာတာကြောင့်နေဆက်တွေမှာတိုက်ပွဲတွေဖြစ်လာရင်အရေးပေါ်အကူအညီပေးနိုင်ဖို့နေရာတွေကိုထိုင်းဘက်ကစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာတာကြောင့်ပဋိပက္ခတွေဖြစ်လာနိုင်တဲ့အတွက်ထိုင်းမြန်မာနယ်စပ်တပ်ပီနယ်နဲ့ကချနာဘူရီပီနယ်တွေမှာတော့အရေးပေါ်အကူအညီပေးတဲ ီးထပ်ပြေးလက်ခုံလုံလာသူတွေအတွက်တပ်ပြည်နယ်ကမြို့နယ်တချို့မှာနေရာပြင်ဆင်နေတယ်လို့လည်းထိုင်းသတင်းတော်တူကပြောပြပါတယ
်။ညောင်ကိုပတ်ထားရှိတယ်၊မစော့ရှိတယ်၊မနမော့ရှိတယ်၊ထပ်ဆောင်ကြရတယ်၊ညံညံညံမြို့ဒီလိုတို့မပြေဘူး။အစ်ဒါကအမိတ်နဲ့မလာဘူးလေ။သူတို့ဒီလိုအဆူဆူရောက်တာတော့တတ်တာကျွန်တော်တို့ကဘောရီတကယ်ဖြစ်လာတဲ့နာလို့ဖတ်ပြီးလာမယ်ပြဿနာပြီးသူစစ်စစ်တဲ့ဖြစ်လာပြီလေသူမပြီးပြီလေအကြံတင်ဖြစ်ကလေးလူလာမယ်ဒီလိုသူလူလာလူလာဒီမှာဒီလိုအဆူဆူရောက်ရမယ်ဒါဖန်ပြီးချက်ထားတော့
မလာရှိရဲ့နေတော့ကတော့ထိုင်းစစ်ဦးစီးချုပ်ဗိုလ်ချုပ်နှလုံးထမ်းဟာနေဆက်အခြေအနေကိုကြည့်ရှုဖို့အတွက်တပ်ပြည်နဲ့တဆောင်ရန်ကိုလာရောက်ခဲ့တာပါဒီလိုလာတဲ့အချိန်နေမြေတွေကိုစစ်ဆေးသွားခဲ့ပြီးအမှတ်3စစ်ဒေသတပ်မှုအပါအဝင်တပ်ပြည်နယ်ရဲ့အုပ်ချုပ်ရေးအာဏာပိုင်တွေနဲ့တွေ့ဆုံခဲ့ပြီးနေဆက်မှာဖြစ်ပွားနေတဲ့တော်မီလာမှုဝူးရထိန်ချုပ်ရေးအပြင်နေဆက်ကိုစစ်ဘေးစစ်တံတွေကြောင့်ထွက်ပြေးလာကြတဲ့မြန်မာနိုင်ငံသားတွေကိုလက်ခံနိုင်ရေးအစီအစဉ်တွေကိုကြိုတင်တိုင်ပင်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။လက်ရှိအခြေအနေမှာထိုင်းမြန်မာနေဆက်မြဝတီဖျားသုံးစုနဲ့တာချီလိတ်ဒေသတွေမှာအာဏာသိမ်းစစ်တပ်ကိုစန့်ကျင်ရေးဆန္ဒပြမှုတွေကပုံမကျေပြန့်လာနေတာပါဒီလိုအခြေအနေမျိုးမှာတရင်သားလက်နက်ကင်တပ်တွေနဲ့မြန်မာစစ်တပ်အကြားတင်းမာမှုတွေဖြစ်ပွားပြီးတိုက်ပွဲတွေဖြစ်လာဖို့အခြေအနေရှိလာနေတာကြောင့်မြန်မာနိုင်ငံသားတွေထောင်ထဲချပြီးထိုင်းနိုင်ငံဘက်ကိုထွက်ပြေးလာမယ့်အရေးကြိုတင်ပြင်ဆင်တဲ့အနေနဲ့တပ်ပြည်နယ်တဆောင်ရန်ဖော်ဖရမြို့နယ်စတဲ့နေရာတွေမှာအရေးပေါ်လက်ခံရေးစခန်း9နေရာကချနာဗူရီပြည်နယ်မှာနှစ်နေရာပြင်ဆင်ထားတယ်လို့ဆိုပါရယ်စီစဉ်ပေးထားတဲ့နေရာတွေကတော့စာတင်ကျောင်းနေဘောလုံးကွင်းနေဖုံးတော်ကြီးကျောင်းနေမှာအရေးပေါ်လက်ခံထားပေးမှာဖြစ်ပါရယ်ထိုင်းအနာပိုင်နေကတော့လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံတွင်းမှာစစ်အုပ်ချုပ်ရေးကောင်စီကအယက်သားတွေနဲ့နိုင်ငံရေးသမားတွေကိုပြစ်ခတ်တပ်ဖြတ်မှုဖမ်းဆီးမှုတွေကိုတရားဝင်မှတ်ချက်ပေးတာမျိုးထုတ်ပေါ်ပြောဆိုတာမျိုးတွေမတွေ့ရပဲလူသားချင်းစာနာမှုအရလက်ခံကြိုဆိုရေးစခန်းတွေပြင်ပြီးကူညီသွားမယ်လို့သာနေဆက်ဒေတာအာဏာပိုင်တွေကိုညွှန်ကြားနေတာတွေ့ရပါတယ်။ထိုင်းမြန်မာနေဆက်မှာတော့ကရင်နယ်ခြားစောက်တပ်တွေကလည်းမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုစစ်တပ်နဲ့အတူဖမ်းဆီးပေးနေတယ်ဆိုတဲ့သတင်းတွေလည်းလူမှုကွန်ရက်တွေမှာထွက်ပေါ်နေပါတယ်ရှင်။